ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွဲဆုံဖို့ကဘယ်လိုအခြေအနေရှိလဲခင်ဗျာဘယ်အချိန်မှာတွဲဖြစ်ဖို့ရှိလဲခင်ဗျာ
ဒီနေ့3ရက်အတော်တွဲမှာကျွန်တော်တို့တွဲဆုံဖြစ်မှာပါကျွန်တော်တို့ကတော့ဖိတ်စာတော့ရထားပြီပြီးတော့ကျွန်တော်တို့ကလည်းဒီယုံကြည်မှုကိုပုံမူပြီးတည်ဆောက်နိုင်မယ်လို့ကျွန်တော်တို့ CC အစည်းအဝေးကနေပြီးတော့ဆုံးဖြတ်လိုက်တယ်ဒါကြောင့်မို့လို့ကျွန်တော်တို့ထုတ်ပြန်ကြေညာချက်ထုတ်ပြီးတော့ဒီဖြည့်စင်ကိုပြင်ဆင်နေပါတယ်ခင်ဗျာ
ဒီကိစ္စကဒီအစိုးရကစတင်ကမ်းလှမ်းနေဆိုတော့ဘလို့အကြောင်းအရာတွေကိုအဓိကထားဆွေးနွေးဖို့ဗျာပြောထားရှိလေခင်ဗျာ
အဓိကကတော့ဒီ NRPC ကစပြီးတော့ကျွန်တော်တို့ဆွေးနွေးကြတာပေါ့နော်ဆွေးနွေးကြတဲ့အခါမှာလက်ရှိအစိုးရတက်လက်ထက်မှာလဲကျွန်တော်တို့ရဲ့ဥပဒေအကြီးနဲ့ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့လည်းမတွေ့ဆုံရသေးဘူးပြီးတော့ဒီကြားထဲမှာလဲကျွန်တော်တို့အောက်ခြေတက်တွေမှာတင်းမာမှုတွေနည်းနည်းဖြစ်လာတော့လည်းရှိတာပေါ့နော်ဒီဟာလဲကျွန်တော်တို့ရဲ့ဒီချုပ်ဆိုထားတဲ့ကျွန်တော်တို့ပြစ်ခတ်ရဆဲရစာချုပ်တွေအပေါ်မှာအမြင်သဘောထားကွဲလွဲတာတွေရှိနေတယ်ဆိုတဲ့အတွက်ကြောင့်မလို့ကျွန်တော်တို့လုံငန်းဖွဲ့နဲ့ကြိုတင်ပြီးတော့ဆွေးနွေးပြီးတော့ဒီတစ်ခေါက်ခရီးစဉ်လူကြီးခရီးစဉ်ဖြစ်အောင်ပေါ့နော်ကျွန်တော်ယုံကြည်မှုတွေတည်ဆောက်နိုင်အောင်ဆိုပြီးတော့ဆွေးနွေးကြခြင်းဖြစ်ပါတယ်
ဒီနေ့မှာ NCA နဲ့ပတ်သက်ပြီးတော့ဒီချိုးကဝေဖန်နေကြ NCA မှာမပြည့်စုံသေးတဲ့အချက်တွေပါတဲ့အတွက်ကြောင့်ထပ်ပြီးတော့ review လုပ်ဖို့ထပ်ပြီးတော့လေ့လာဆန်းစစ်ဖို့ဆိုရင်မပြောကြရရှိပါဒီကိစ္စကိုဆွေးနွေးဖို့ရှိလားခင်ဗျ NCA နဲ့ပတ်သက်ပြီးတော့
အဲ့မှာတော့ဒီကျွန်တော်တို့လုပ်ငန်းအဖွဲ့တွေဒီတို့ line နဲ့တူပေါ့နော်အဲ UPTJC ဆိုရင်လည်း UPTJC အလဲတို့ကလည်းကျွန်တော်တို့ဒီ EAO လက်မှတ်ရေးထိုးထားတဲ့ကျွန်တော် NCA လက်မှတ်ရေးထိုးထားတဲ့ EAO တွေကလည်း review နေတာရှိတယ်ပြီးတော့ဒီ NRPC နဲ့လည်းကမ်းလှမ်းပြီးတော့ဒီဟာတွေကို review အတူလုပ်ဖို့ကမ်းလှမ်းထားတာရှိတာပေါ့နော်ကိုဒီအချိန်မှာလဲကျွန်တော်တို့ကြားတာတော့ EAO ကျွန်တော်တို့လက်မှတ်ရေးထိုးထားတဲ့ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေကDJIC ကအစည်းအဝေးကိုခေါ်ပြီးဖို့ပေါ့နော် CNCM အစည်းအဝေးမှာဆိုရင်ကျွန်တော်တို့ပုံမူပြီးတော့ဆွေးနွေးနိုင်မယ်ဒီ NCA ကိစ္စနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးနိုင်မှာပေါ့နော
်ဒီနေရာမှာခင်ဗျာဒီရှမ်းပြည်နယ်မှာခုနဘမွေးပြောသလိုပဲကျွန်တော်တို့ထိတွေ့မှုလေးတွေကျွန်တော်တို့တင်းမာမှုလေးတွေဖြစ်နေရောကျွန်တော်တို့တချို့ကပြောကြတာကဒါနည်းမြတ်တတ်မှုမရှိသေးဘူးဆိုတဲ့အတွက်ကြောင့်များခုလိုမျိုးဖြစ်နေပြောကြပါတယ်ဒီနည်းမြတ်တတ်မှုတို့ကျွန်တော်တို့အဲ့ကိစ္စတွေကိုဆွေးနွေးဖို့ရှိတာခင်ဗျာ
နည်းမြတ်တတ်မှုဆိုတာတော့ကျွန်တော်တို့ကတော့ဒီအရင်ကတည်းကတိခိုက်ရက်ဆဲရေးစာချုပ်တင်နေလဲကျွန်တော်တို့တော့တက်ဆိုင်တာပေါ့နော်ဒါကြောင့်မလို့လဲကျွန်တော်တို့ဒီ NRPC မှာအစိုးရအဖွဲ့တွေနဲ့လဲကျွန်တော်တို့တော့ဆွေးနွေးပါတယ်ဘာကြောင့်လဲဆိုတော့ဒီနည်းမြတ်တတ်မှုရေးဆိုတဲ့ကိစ္စတွေမှာလဲ GMC လဲအစိုးရဘက်ကပေါ့နော်ဒီတက်မတော်ဘက်က GMCS လုပ်ငန်းတွေနဲ့တို့ကတော့ပြင်ဆင်ပြီးလှုပ်ဆောင်ချင်တာရှိတယ်ကျွန်တော်တို့အနေနဲ့ဘက်ကတော့ဒီငါကိုချုပ်ဆိုထားတဲ့တိခရရဆိုင်ရေးစာချုပ်တွေအပေါ်မှာဆွေးနွေးတာရှိခဲ့ပါတယ
်ဒီခီးစဉ်ကဘယ်လောက်တောင်ယုံကြည်မှုတည်ဆောက်မှုရမယ်လို့မျှော်လင့်ထားလဲဘာတွေများဆရာတို့ဘက်ကပြောစရာရှိလဲခင်ဗျာ
ကျွန်တော်တို့အနေနဲ့တော့ NCO ကိုတခြားလက်မှတ်မရေးထိုးရတဲ့အဖွဲ့အစည်းတွေလည်းပုံမူပြီးပါဝင်လာအောင်ကျွန်တော်တို့ကတော့အစိုးရကိုလည်းတိုက်တွန်းဖူးတာပေါ့နော်ကျွန်တော်တို့ EAO တွေအနေနဲ့လည်းဒါမှလည်းကျွန်တော်တို့80နိုင်ငံရေးဆွေးနွေးပွဲတွေမှာလာမယ့်ဒီ21ရာစုပင်လုံစည်းဝေးတွေမှာလည်းကျွန်တော်တို့အဖက်ဖက်ကပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲအထောက်မြောက်လာမှာလို့ကျွန်တော်တို့မြင်ကြပါတယ်ကျွန်တော်တို့မျှော်လင့်ထားတာတော့အစိုးရနဲ့ရောကျွန်တော်တို့အဖွဲ့အစည်းတွေကြားထဲမှာရောကျွန်တော်တို့ပုံမူပြီးတော့ယုံကြည်မှုတွေတည်ဆောက်နိုင်ဖို့တော့ကျွန်တော်တို့မျှော်လင့်ထားပါတယ်။ဒီကြားထဲမှာလည်းကျွန်တော်တို့ဒေတာထဲမှာဖွံ့ဖြိုးရေးကိစ္စတွေကြားကာလကျွန်တော်တို့ဖော်ဆောင်မဲ့လုပ်ငန်းတွေပြီးတော့ကျွန်တော်တို့လက်မှတ်ရေးထိုးခဲ့တဲ့ပုံမှာမဖော်ဆောင်ရသေးတဲ့ချက်လက်တွေကိုကျွန်တော်တို့ဖော်ဆောင်နိုင်ဖို့အတွက်ကျွန်တော်တို့ထပ်ဆွေးနွေးမယ်။ဒါလည်းဒေတာဖွံ့ဖြိုးရေးပေါ့နော်ပြည်သူလူထုတွေအတွက်ဆိုပြီးတော့ကျွန်တော်ဆွေးနွေးဖို့ရှိပါလေ
။ဒီ RCSS နဲ့ဒီ RCSS ခေါင်းဆောင်တွေနဲ့ဒီဝါခေါင်းဆောင်တွေကဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတွေ့ဆုံခဲ့တယ်ဆိုတော့အဓိကဘယ်အချက်တွေဆွေးနွေးရလဲဆိုတာလေးသိခွင့်ရမလားခင်ဗျာ။
ဒီတွေ့ဆုံတယ်ဆိုတာကတော့ကျွန်တော်တို့အများအားဖြင့်တွေ့ဆုံခဲ့ဘူးတာပေါ့နော်ကျွန်တော်တို့ကြားထဲမှာလည်းနေမီဆက်ဆက်တင်တာလည်းရှိတယ်ပြီးတော့အရင်ကလည်းကျွန်တော်တို့မူရီစေဝအတူတူပါပူပေါင်းတိုက်ဖြတ်ဖို့ဆိုတာဒီလည်းဆွေးနွေးခဲ့ဘူးတာဒီလည်းရှိတာပေါ့နော်ဒီကြားထဲမှာလည်းကျွန်တော်တို့ပြန်ဆက်ဆံပြီးတော့ဆွေးနွေးတာတွေရှိပါတယ်ဒီကိစ္စကတော့ကျွန်တော်တို့ကပုံမှန်တွေ့ဆုံဆွေးနွေးချင်းလောက်ပါပဲ
ဟုတ်ကဲ့ခင်ဗျာခုလိုဖြည့်ချပေးရတဲ့အတွက်ဒုတိယဗိုလ်မှူးကြီးဆိုင်းမင်းကို RFA ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ